လူ109ယောက်ထက်မနည်းသေဆုံးပြီး230ကျော်ဒဏ်ရာရခဲ့တဲ့ Saudi Arabia နိုင်ငံမက္ကာကအကြီးဆုံးဗလီကြီးအပေါ်ကိုဝန်ကြီးချက်ဂရင်းကြီးဘာကြောင့်ပြိုလဲကျခဲ့တယ်လဲဆိုတာနဲ့ပတ်သက်လို့ Saudi အာဏာပိုင်တွေဟာစစဉ်စုံစမ်းစစ်ဆေးနေပြီဖြစ်ပါတယ်တောက်ကြနေဝိပုစုတောင်းပွဲအတွက်စုယုံကြစဉ်မှာဒီဝန်ကြီးချက်လက်တံဟာဗလီအမိုးကိုပေါက်ပြီးတော့လဲကျခဲ့တာပါအစ္စလမ်တွေအထွတ်မြတ်ထားရဒီနေရာမှာနှစ်စဉ်ကျင်းပတဲ့ Hajj ဖျားဖူးရာသီမကြောက်မီရပိုင်းအလိုမှာအခုလိုဖြစ်ပွားခဲ့တာပါပြိုလဲကျတဲ့ဝန်ချီဆက်အချိုးအပဲ့အပိုင်းစတွေသွေးစိုးနေတဲ့ဖျားဖူးသူတွေရဲ့ဝေယုံတွေကိုအွန်လိုင်းလူမှုကွန်ရက်ကပုံနေမှာတွေ့ရပါတယ်။ဒီဗလီရီမင်ကိုချက်ထွင်ဖို့အတွက်ဆောက်လုပ်ရေးလုပ်ငန်းတွေလုပ်ကင်နေတာဖြစ်ပါတယ်။မိုးတင်းတင်းမဲမဲရွာနေတဲ့အောက်မှာလေတိုက်အားလဲပြင်းထန်တာကြောင့်အဓိကပင်မဝန်ချီဆက်ဟာဟန်ချက်မထိန်နိုင်တော့ပဲပြိုလဲကျတာဖြစ်နိုင်တယ်လို့ဗလီရဲ့အသံဖန်းအင်ဂျင်နီယာတဦးဖြစ်တဲ့မိုဟာမက်တဟာက VOE ကိုပြောပါတယ်။ဂရင်းပြိုလဲကျချိန်မှာဖျားဖူးဝိပုစုတောင်းသူတွေဟာအမရာလို့ခေါ်တဲ့စုတောင်းပွဲတရက်ကိုကျင်းပနေတာဖြစ်ပြီးသူတို့ဟာဗလီရဲ့အလေတဲတဲကအစ္စလာမီရဲ့အထွတ်အမြတ်ထားရနေရာကိုစက်ဝိုင်းပုံတံဝိုင်းပတ်နေကြတယ်လို့တဟာကပြောပါတယ်။အခုလိုလူတွေတည်ဆုံးကြတဲ့ပတ်သက်လို့ sorry အာနာပိုင်းတွေကိုကမ္ဘာခေါင်းဆောင်တွေတော်တော်များများကဝန်ထမ်းတွေအကြောင်းပြောကြားခဲ့ကြပါတယ်ခင်ဗျာ။